မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ခြင်းကစပြီးဒီအာဏာသိမ်းမှုကိုပြည်သူတွေကလည်းညီအညွတ်မျိုးနဲ့ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီလိုဆန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးနိုင်ဖို့အတွက်ကြိုးစားရမှာကွန်ပျူတာအင်တာနက်ကနေတစ်ဆင့်ဘလို့ထောက်လန်းနိုင်လဲဆိုတော့အမေရိကန်နိုင်ငံက IT မှုရှင်များချင်းဥစ္စာတွေဆိုတာကပြောပြနေတာ
။နဲ့ပတ်သက်ပြီးတော့ထောက်လန်းနေမှာထောက်လန်းနေမှာအမျိုးမျိုးရှိရဲ့သူတို့ဆိုတော့အင်တာနက်ကိုကန်တက်ချက်တွေလောက်ထားပြီးတော့စင်ဆာရှစ်တွေလောက်ထားပြီးတော့ပေါ်ထောက်လန်းတာတွေရှိရဲ့အခုသူတို့ဒီမှာလက်ရှိသုံးနေတာနောက်ပြီးတော့ program software တွေသုံးပြီးတော့ထောက်လန်းတဲ့အားတွေရှိရဲ့နောက်ပြီးတော့ပရိုဂရမ်ကအမြဲတမ်းလုပ်တဲ့ဟာပေါ့နော်သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိတော့အဲ့လိုမျိုး social engineering လို့ခေါ်တယ်အဲ့လိုမျိုးမင်းပညာတွေနဲ့တုံးပြီးတော့ဒီပြည်သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေတွေ့ရပါတယ်။အခုလောလောဆယ်မှာပေါ့နော်
။အဲ social engineering နဲ့ပတ်သက်ပြီးတော့ပေါ့နော်။ထောက်လန်းတဲ့ဟာလေးနည်းနည်းပြောပြပေးပါအခြေချက်ပြ။
ဟုတ်ကဲ့ social engineering နဲ့ထောက်လန်းတဲ့ technique တွေကအမျိုးမျိုးရှိတယ်။ဟိုဘယ်လိုခေါ်မလဲဆို social profile နဲ့တဆင့်ရှိရယ်ဖုန်းနံပါတ်ကနေတဆင့်လုပ်လို့ရတယ်။နေရာလိပ်စာတွေကနေတဆင့်လုပ်လို့ရတယ်။နောက်သူတငယ်ချင်းအတိုင်းဝိုင်းနေရတယ်လို့လို့ရတယ်။နောက်သူဝါဒနာပါတာစသူစားတဲ့ဓမေအစအဲ့ဒါတွေကြည့်ပြီးတော့သူ identify လုပ်ပြီးတော့ data တွေကို collect လုပ်ပြီးတော့အဲ့လိုလိုက်စားတဲ့စနစ်မျိုးပေါ့နော်။အဲ့ဒီအဲ့လိုဟာမျိုးတွေသူတုံးတယ်။ဒီမှာဒီမှာတော့ကျွန်တော်လူကြီးကနေတော့ပို့ပြီးတော့တောင်းတွေ့ပါတယ်။တွေ့တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်။ social engineering ဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာ social media နဲ့ account name တွေတီးရမယ်နော်ဆိုရှယ်မီဒီယာကကျွန်တော်တခုတည်းမပြောပါဘူး Facebook မှာမဟုတ်ဘူး Twitter တို့ Facebook တို့အဲ့လိုမျိုးနေရာတွေရဲ့ social profile တွေကိုသူတို့ collect လုပ်ပြီးတော့လူတယောက်ကသူတို့ post တခုရေးပြီးဆိုရင်အရန်ကယူဆိုင်ရပါလုံလုံမှုအတွက် VPN သုံးပြီးရေးရတာတော့ပါ VPN မသုံးဘူးဆိုရင်အဲ့လိုမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ banner ကနေ post လုပ်တယ် banner ကနေ video ရိုက်တယ် banner ကနေ live လွှင့်နေတယ်ဆိုတာအစသူတို့ surveillance လုပ်တဲ့ software တွေတုံးလို့ရတယ်။နောက်ပြီးတော့ဒီ social engineering ဟို technique တွေတုံးပြီးတော့သူတို့လိုက်ပြီးတော့ဖမ်းလို့ရတယ်။အခုလည်းသူတို့အဲ့ဒါကိုတုံးနေတာပါပဲ
။ဘယ်လိုရှောင်နိုင်မလဲဆိုတာလည်းပြောပြပေးပါ။အ
ဲ့ဒီဟာမျိုးတွေကိုရှောင်ဖို့အတွက်ကလည်းအဓိကကတော့ကိုတုံးရမယ်ကိုတုံးနေတဲ့ social profile တွေဘာတွေမှာတခုရေးမယ်တင်မယ်ရိုက်မယ် live ပြင်မယ်ဆိုရင်ကိုကအဓိကကိုတုံးရမယ်ဟာကတင်တဲ့နဲ့ဟာလားမတင်တဲ့နဲ့ဟာလား share လုပ်တဲ့နဲ့ဟာလားမ share မလုပ်တဲ့နဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ကိုအင်တာနက်သုံးနေမှဆိုရင်ကိုယ့်ရဲ့အင်တာနက်ကို surveillance ကလွတ်အောင်သူတို့ထောက်လန်းတာကနေလွတ်အောင်ကိုကဥပမာအပြင်ဒီနေ့ပေါ်နေတဲ့ VPN လိုဟာမျိုးလို browser ဆိုရင်တခြား browser တွေလို့နော် DuckDuckGo လို့ပါပေါ့နော်နောက်ပြီးတော့ Onion browser တို့ပါတော့အများကြီးရှိပါအဲ့ဒါတွေသုံးပြီးတော့အင်တာနက်ကိုတက်တာအစားပေါ့နော
်တတိထားပါပေါ့နော
်တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နည်းနည်းဆိုရင်ဥပမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတောင်းနေတာတွေဆိုရင်တော်တော်ကောင်းပါတယ်လို့ Meltigo ဆိုတဲ့ software ဆိုရင် social engineering ကို identify လုပ်တယ် Meltigo ဆိုတာကျွန်တော်တို့ဒီရဲ့ profile ကိုဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာ ਨੇ အဲ့လူရဲ့အားလုံး information အပြင်အဲ့လူ ਨੇ ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီအပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဓာတွေကိုစုပြီးတော့ identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုတုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖန်ဆီးမယ်အဲ့လိုမျိုးတွေလုပ်တာsocial engineering နဲ့ပတ်သက်ပြီးတော့ဥပမာဆိုရအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လိုဟာမျိုးအဲ့လိုမျိုးတွေကသူတို့အဲမကိုသူတို့ surveillance လုပ်လို့ရတဲ့နည်းလမ်းတွေပါတယ်အဲ့ဒီ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီ America ကနေတရားမဝင်ဝယ်ယူထားတဲ့ Oxygen Forensic Software လိုဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချရနေတာပေါ့
ဒီ software နဲ့ဘယ်လိုတိုက်ခိုက်လဲဆိုတာပြောပြပေးပ
ါ oxygen နဲ့ forensic ဆိုရင်သူကတော့ social engineering အတွက်သုံးတာမဟုတ်ဘူးဒါပေမဲ့အခုလိုဥမာဆန္ဒပြတဲ့လူတွေ နောက်ပြီးတော့အဲ့လိုဖန်ခံရတဲ့လူတွေမှာကြံနေတဲ့ဖုန်းတွေရဲ့ data တွေကိုသူက data extraction tool လို့ခေါ်တယ်။နောက်ပြီးတော့ဟို device တွေအားလုံးပေါ့နော် laptop computer ပဲ PC ပေါ့အိမ်ကိုပဲသွားပြီးဖန်ဖန်သူတို့မှာကြံနေတဲ့ digital device တွေအားလုံးရဲ့အချက်အလက်တွေကိုသူက extract လုပ်လိုက်တယ်၊ထွက်ထုတ်လိုက်တယ် software မျိုးဖြစ်ပါတယ်။တော်တော်ကောင်းပါ။တော်တော်ကောင်းတဲ့ software မျိုးပါ။အဲ့ဒီဟာတွေတုံးပြီးသူတို့အချက်လက်တွေကိုအကုန်လုံးစုစည်းပြီးတော့သူတို့အဲ့လိုမျိုးဆက်ဆက်ပြီးတော့ယူပြီးတော့အဲ့လိုမျိုးလိုက်ဖမ်းတာပါ။ဟု
တ်ကဲ့။ဆိုတော့ software တခြားပါ software တွေများတုံးပါတယ်လေလို့ထောက်လန်းတဲ့ software
တွေ။ software တွေကတော့တုံးတာတော့အများကြီးရှိပါတယ်။အခုကတော့တရုတ်ကထုတ်တဲ့ software တွေတော်တော်များများဖြစ်မယ်။နောက်တတိယကျသူတို့ software တော့သူတို့တုံးကြမလို့ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ gateway ကနေတယ်လီကောင်းကနေဖြတ်သွားတာဆိုသူတို့အဲ့ဒီရဲ့တယ်လီကောင်းရဲ့ administration ပေါ့နော် back end administration မှာကတော်တော်များများ information ရပြီလား information ပါပြီလားဆိုတော့ဘယ်လိုပဲနေရာကနေပြီးတော့ဘယ် address နဲ့လုံနေတယ်ဆိုတာသူတို့ကြည့်လို့ရပါတယ်ကြည့်လို့ရတယ်ဆိုတာဒါဒီဟိုပမာပြည်မှာကတော့ privacy ကတခြားနိုင်ငံတွေထက်အများကြီးနှိမ့်ကြနေတာဟုတ် privacy ဆိုတာမရှိတော့ပဲဖြစ်နေတော့အဲ့တော့အခုလက်ရှိ Oridu တို့ MPD တို့သူရဲ့ telecom management software တွေရှိပါအဲ့ software တွေက automatic user management မှာသူတို့အကုန်လုံး information ကိုပါပြီးသားပါပြီးသားဆိုတော့သူတို့ဘယ်နေရာတွေဘယ်လိုခေါ်လဲဘယ်နှစ်ခုဘယ် endpoint တွေဘယ် endpoint တွေသူတို့ connect လုပ်နေဆိုတော့သူတို့ identify လုပ်လို့ရတော့တယ်သူတို့ set လို့ရအဲ့တော့အဲ့ဒီဟာတွေကဒီ telecom နဲ့ sign တဲ့ဟာတွေပေါ့နော်အဲ့တော့ internet ISP ဆိုလဲ gateway ဆိုလဲဒီတိုင်းပဲ gateway မှာသူ gateway management software တွေsoftware တွေတခုလည်းမဟုတ် software hardware တော့ဒါအဲ့လိုမျိုးတွေပေါ့အဲ့လိုမျိုးတွေကသူတို့ဒီကနေကို US အနေနဲ့သူတို့အရင်တော့ရယူထားတာရှိတယ်ဒီအာနာမသိငင်းတော့လည်းရယူထားတဲ့အားတွေရှိတယ်အဲ့လိုမျိုးတွေကသူတို့သုံးလို့ရပါတယ်သုံးလို့ရတော့တော်တော်ကောင်းကြတော့မလိုပါဘူ
း IT မြင့်ပညာရှင် Houston ရေးဆရာရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်တိတ်ပါနဲ့မြင့်ပညာရှင်ကိုဒီမှာပဲကျင်းလာလိုက်ပါရှင်နောက်တစ်ပတ်မှာပြန်ကြည့်ဆက်နွေးပါ